personality အဖွဲ့ချုပ်ကနေပြီးတော့နှုတ်ထွက်တယ်လို့ကြားပါတယ်အဲ့ဒါဘာကြောင့်လဲဆိုတာနည်းရှင်းပြပါခင်ဗျပထမဆုံ
းအဲ့ဒါတော့ဒီပထမအချက်ကတော့ဖွဲ့ရင်းမှာကျွန်တော်တို့ဒီဒီမိုကရေစီရဲ့အခြေခံတရားတွေကိုညှင်းပယ်ထားတဲ့အခါကျတော့ကျွန်တော်လောကခံရနေခက်တာပေါ့ခုကတော့လူငယ်ဖွဲ့စည်းနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေရဲ့သဘောထားရယူပေးပါလို့မြို့နယ်လူငယ်တော်တော်များများတောင်းဆိုပါတယ်အဲ့ကျွန်တော်ကလည်းစဉ်းစားတဲ့အခါကျတော့ဒါဟာလူငယ်တွေအနေနဲ့တရားမျှတတဲ့တောင်းဆိုမှုဖြစ်တယ်။ဘာလို့လဲဆိုတော့စစ်စီရဲ့လုံသမျှကံသမျှအားလုံးကိုလူငယ်ကိုချပြမယ်ဆိုရင်တော့ဒါကလွန်ခဲ့တဲ့တောင်းဆိုမှုပေါ့။အခုကတော့လူငယ်ကိစ္စတွေကိုဆောင်ရွက်တဲ့အခါမှာလူငယ်တွေရဲ့သဘောဆန္ဒကိုရယူပြီးမှဆောင်ရွက်ပေးပါလို့သူတို့ရဲ့တောင်းဆိုမှုကဒါတရားမျှတတယ်။လက်ရောကိုလိုအပ်တယ်လို့ကျွန်တော်ယူဆတာပေါ့။အဲ့ဒီတည်းကျွန်တော်ကနေပြီးတော့ဒါလူငယ်တွေရဲ့ကိုယ်စားသင်ပြတောင်းဆိုတဲ့အခါမှာဒါညံ့ပယ်ခံရတာပေါ့နော်အဲ့ခါကျလူငယ်တွေကနေပြီးတော့ပါပြောလဲဆိုတော့အဲ့ဒါဆိုရင်အဲ့လိုလွတ်လာလို့ရှိရင်ဇွတ်လွတ်လာလို့ရှိရင်ကိုဘလို့သဘောထားလဲလို့မေးတဲ့အခါကျွန်တော်ကလူငယ်တောင်းငန်တယောက်ဖြစ်တာနဲ့အညီလူငယ်တွေနဲ့တသားလေးရှိပါမယ်လို့ကျွန်တော်သူတို့ပြောလိုက်တော့အဲ့ဒီကိစ္စနဲ့ကတိအရာနှုတ်ထွက်တာလည်းပါပါပြီနောက်တစ်ခုကတော့လူငယ်တောင်းငန်တယောက်ဟာဘာလို့ဖြစ်ဖြစ်ပေါ့လူငယ်တွေရဲ့တိုးတက်ရတိုးတက်ကြောင်းဖန်တီးပြနေရမယ်လူငယ်တွေတိုးတက်ဖို့အတွက်အခွင့်အလမ်းတွေကိုပေါ်ဆောင်ပေးနေရမယ်လူငယ်တွေရဲ့အခွင့်အရေးတွေကိုလည်းအကာအကွယ်ပေးနေရမယ်လူငယ်တွေရဲ့ဒီစိတ်ဆန္ဒတွေကိုလည်းလေးပေးပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်ရမယ်လို့ကျွန်တော်ဒီလိုယူဆပါတယ်ကျွန်တော်မှအဲ့လိုအနေထားတွေမရှိတဲ့အခါကျတော့ကျွန်တော်ကလူငယ်တောင်းငန်တယောက်အနေနဲ့ရက်တည်ရတာလေရှိနည်းဖြစ်တာပေါ့နော
်အဲ့ဒီ
အတွက်နှုတ်ထွက်ပေးလိုက်ရတာပါအ
ဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှာပါတီတွင်းဒီမိုကရေစီစိတ်သုံးနေတယ်လို့ကိုကင်ထွန်းကထင်ပါသလားခင်ဗျအဲ့လိုဆိုရတဲ့သဘောလားစောစောကအဲ့လိုပြောခဲ့တယ်ကိုကင်ထွန
်းဟုတ်ကဲ့ကျွန်တော်တို့မှာတော့ဟိုပေါ့နော်ဒီမိုကရေစီကိုတောင်းဆိုနေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့အရာအလုံးကတော့ဒီမိုကရေစီနိကျမသွားနိုင်ပါဘူးဒါကိုကျွန်တော်တို့နားလည်ပါတယ်ဒါပေမဲ့ဒီပေါ့နော်ဟို policy ဘိုင်းနဲ့ပတ်သက်ပြီးတော့ဒါဥဆောင်မှုအပိုင်းကျွန်တော်တို့ခံယူဖို့အဆင်သင့်ပါမယ်ဒါပေမဲ့ဒီလုပ်ငန်းအဖွဲ့လာလို့ဘာလို့ဆိုတဲ့ကိစ္စတွေကတော့အဲ့ဒီမိုကရေစီအစ်စ်တီကိုဘာဖြစ်ကျင့်သုံးပြရမလဲခင်ဗျ။အန်တီကိုတိုင်းလည်းပဲလူငယ်ဖွဲ့စည်းနဲ့ပတ်သက်ရင်ဒီမိုကရေစီရဲ့အခြေခံအပြည့်အဝပေးထားပါတယ်။အဲ့တော့လူငယ်တွေကလည်းဒီအပေါ်မှာတို့ကလည်းဘာလို့ဖြစ်လို့လူငယ်နဲ့ပတ်သက်တာတော့ဒီမိုကရေစီနိကျတို့တို့သွားကျင်ပါတယ်။အဲ့တော့ကျွန်တော်တို့လူငယ်နဲ့ပတ်သက်ပြီးဆောင်ရွက်တဲ့အခါမှာဒီမိုကရေစီအခြေခံအခွင့်အလမ်းတွေရတာနည်းနေတယ်လို့တော့ပြောနိုင်ပါတယ်ခင်ဗျ။
ဆိုတော့လူငယ်တွေရဲ့တူတက်မှုကိုကိုကင်ထွန်းကလူငယ်တာဝန်တယောက်အနေနဲ့မဆောင်ရွက်နိုင်ဘူးလို့ခံစားရတယ်ဆိုတာအဲ့ဒါ NLD ပါတီရဲ့အားနည်းချက်ကြောင့်လို့
အဲ့လေဟိုတာရကတခုအနေနဲ့ကျွန်တော်ပြောပါမယ်ခင်ဗျ
ာ။
ပထမလာ15ရက်နေ့ပါနော်။ဒီလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးအစည်းအဝေးတစ်ခုကျင်းပပါ။အဲ့ဒီအစည်းအဝေးမှာဒီလူငယ်နဲ့ပတ်သက်တဲ့ဖွဲ့စည်းရေးလုပ်မယ်ဆိုတော့ခါကျွန်တော်တို့ဒီဇီးကုန်းမြို့နယ်ကအရင်ကတော့ကျွန်တော်တို့အောက်ပေါ်မှာဒီလူငယ်ကျန်တဲ့ဖွဲ့စည်းရေးကိုစောမောင်တဲ့ကနေပြီးတော့ဥက္ကဋ္ဌကိုမေးပါတယ်။အားရွေချက်နဲ့ဒီဟာကိုဖွဲ့ပါတယ်လို့မေးတဲ့ခါကျတော့ဥက္ကဋ္ဌကလူငယ်တွေကိုမြင့်တင်ပေးဖို့လို့ဒီလိုတန်းဖြေပါတယ်။အဲ့ခါကျတော့ကျွန်တော်ကနေပြီးတော့လူငယ်တွေကိုမြင့်တင်တယ်ဆိုလို့ရှိရင် NLD မှာလူငယ်ဆိုတာဟာ35နှစ်အောက်ကိုသတ်မှတ်တာပါအဲ့တော့လူငယ်တွေကိုတကယ်မြင့်တင်ခြင်းတယ်ဆိုလို့ရှိရင်35နှစ်အောက်လူငယ်တွေကိုမြင့်တင်ပေးစင်ရပါတယ်အဲ့ဒါကိုကျွန်တော်တို့ကပူးပေါင်းဆောင်ရွက်မယ်လက်တွဲခေါ်ဆောင်မယ်ပေါ့နော်အဲ့လိုတင်ပြပါတယ်အဲ့ဒီခါမှာဥက္ကဋ္ဌရဲ့ကျွန်တော်ညှင်းပယ်ခြင်းကိုခံရပါတယ
်ပြန်ဖွဲ့ပေးတာကိုတော့ကိုကင်ထွန်းလုံးနဲ့ကန့်ကွက်စရာမရှိဘူးပေါ့
ဟိုဒီဖွဲ့ပေးတဲ့ခါမှာအဲ့ဒီဖွဲ့ပေးတဲ့အထက်မှာ35နှစ်ကျော်လေးကြီးပဲဖြစ်တယ်
ဖွဲ့မဖွဲ့ဆိုတာ issue မဟုတ်ဘူးဒီညမှာအသက်အရွယ
်ဟုတ်ကဲ့
ကြီးချင်းငယ်ချင်းတာ issue ဖြစ်နေပါဘ
ာ။နောက်တစ်ခုကတော့ဟိုလူငယ်တွေကလည်းပဲသူတို့ခေါင်းဆောင်သူတို့ကိုယ်ရင်ရွေးချင်တယ်။အဲသူတို့မြို့နယ်လူငယ်လုပ်ငန်းအဖွဲ့တွေဖွဲ့စည်းတဲ့အခါမှာသူတို့ရဲ့သက်ဆိုင်ရာတာဝန်ခံတွေအဲတက်လာတဲ့လူငယ်တွေကနေပြီးတော့ကျွန်တော်တို့ဒီအဆိုပြုထောက်ခံတဲ့ပုံစံရယ်ရှုပ်ဝဲမဲရွေးတဲ့ပုံစံနှမျိုးနဲ့ပေါင်းပြီးတော့ရွေးချယ်ရပါတယ်။အဲဒီအခါမှာအခုလည်းပဲသူတနိုင်ငံလုံးအတိုင်းအတာအနေနဲ့လူငယ်တွေကိုခေါင်းဆောင်မဲ့သူကိုတောင်းပေးတဲ့နေရာမှာလူငယ်တို့ကသူတို့သဘောနဲ့သူတို့ခေါင်းဆောင်သူတို့ရွေးချယ်ပေးခြင်းနဲ့ဆိုတဲ့ဆန္ဒပေးထားပါတယ်ခင်ဗျအဲ့ဒီဥစ္စာကိုလည်းပဲကျွန်တော်ကတင်ပြပေးမယ်လို့ဒါကိုလည်းပဲကျွန်တော်ညှင်းပယ်ခြင်းခံရပါတယ်ဆို
တော့အခုရွေးလိုက်တဲ့ခေါင်းဆောင်ကရောလူငယ်တို့လက်မခံနိုင်တဲ့ခေါင်းဆောင်ဖြစ်နေပါလား
ပုဂ္ဂိုလ်အရာကြတော့ကျွန်တော်တို့ဘာမှပြောတာမရှိပါဘူးကျွန်တော်အနေနဲ့ပေါ့နော
်ဟုတ်ကဲ့
ပုဂ္ဂိုလ်အရာကျွန်တော်မပြောဘူးခုကလူငယ်တွေရဲ့ဆန္ဒနဲ့မကိုက်ညီတာပါပဲ
ဆိုတော့နောက်ကကိုခင်ထွန်းတို့ဒီလိုနှုတ်ထွက်လိုက်ခြင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်အင်မတန်ထိခိုက်တဲ့ဒါထုနှက်ခံရမှုလို့ဆိုရင်မှားမယ်မဟုတ်ပါဘူးသတင်းတွေကအများကြီးပဲဝိုင်းပြီးရေးကြတယ်ဆိုတော့ဒီအချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ဒီလိုလုပ်တာဟာနိုင်ငံရေးအဖြစ်အရှုံးအမြောက်ကချင်းပြီးတွက်ခဲ့ပါသလားခင်ဗျာ
တခုတော့ရှိပါတယ်ပြဿနာတခုဟာပေါ်ပေါက်မှပြဿနာတခုဟာအချိန်ခါဆောတာနောက်ကျတာကွာမှာပါအဲ့တော့ပြဿနာတခုဟာတကယ်လို့မကြေလည်မှုတွေရှိလာပြီဆိုလို့ရှိရင်ဒါအချိန်ချင်းမှာတော့ကျွန်တော်ပတ်သက်တဲ့အောက်ကွယ်မှုသုံးမဟုတ်ဟိုပေါ့နော်ဒီပြီးပခတ်တစ်ခုဆိုဖြစ်လာမှာပဲလေအဲ့တော့ဒီချိန်မှာဟာမဖြစ်သင့်ဘူးဆိုတော့ကျွန်တော်တို့လည်းနားလည်တယ်ကျွန်တော်တို့လည်းမဖြစ်အောင်ကြိုးစားတယ်နောက်တစ်ခုကတော့ ဖွဲ့ရင်းမှာဒီမိုကရေစီအခြေခံတရားတွေလိုအပ်နေတယ်လို့ဒီမိုကရေစီအခြေခံတရားတွေကိုကြည်ကြည်ပြန့်ပြန့်ဖော်ဆောင်ခွင့်ရဖို့ပြည်ပြင်ပြောင်းလဲရေးတွေလည်းလုပ်ဖို့လိုမယ်လို့ကျွန်တော်တို့ကယူဆပါတယ်ခင်ဗျအဲ့တော့
ဒါဆိုတော့လူငယ်ဖွဲ့စည်းရေးကိစ္စအပြင်တခြားအဖွဲ့ချုပ်တစ်ခုလုံးရဲ့လှုပ်ဆောင်ချက်မူဝါဒနဲ့ပတ်သက်ပြီးတော့လည်းပဲဒါနည်းနည်းစောရတက်ချင်တဲ့အချက်တွေရှိရဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျဥမာပေါ်ဟိုကျွန်တော်တို့ကလုပ်ငန်းဌာနတွေရှိတာပေါ့နော်ဒီလုပ်ငန်းဌာနတွေရှိတဲ့ခါကျလုပ်ငန်းဌာနတွေကိုအဖွဲ့ချုပ်ဦးဆောင်သူများအနေနဲ့ကျွန်တော်မူချပေးလိုက်စေချင်တယ်။အဲဥမာပေါ့ဆိုပါစို့ပေါ့သတင်းပြန်ကြားရေးပေါ့။သတင်းပြန်ကြားရေးဆိုရင်ဒီခုဆိုကျွန်တော်သတင်းပြန်ကြားရေးပဲရှိတယ်။အဲ့တော့သတင်းပြန်ကြားရေးအဖွဲ့ကသတင်းလဲရှာဖွေရတယ်၊သတင်းလဲစီစစ်တည်ဖြတ်ရတယ်၊ပြီးတော့သတင်းပြန်ကြားရတယ်။တချို့အပိုင်းတွေမှာသတင်းပြန်ကြားရေးဟာသတင်းကိုသတင်းပြန်ကြားရေးလွတ်လပ်စွာလုပ်လို့မရတာတွေရှိတယ်။တချို့သတင်းတွေကိုဥက္ကဋ္ဌရဲ့ကွန်ပျူတာထဲမှာပဲဖော်ပြလို့ရတာမျိုးတွေရှိပါတယ်။အဲဒါပြီးတော့တရင်ပြန်ကြရဲဆိုတော့မီဒီယာကိစ္စပဲဒီမီဒီယာကိစ္စဆိုတာဖွဲ့ချုပ်ရဲ့မူပေါင်းအတွက်နေပဲကြည်ကြည်ပြန့်ပြန့်လုပ်ခွင့်ရဖို့လိုပါတယ်။အဲဒါမျိုးလေးတွေပေါ့ကျွန်တော်တို့စီမှာရှိနေပါတယ်ခင်ဗျ
။ဟုတ်ကဲ့အခုကိုခင်းတော်တို့နှုတ်ထွက်တာကိုဥက္ကဋ္ဌရိုးဘက်ကတရားဝင်ပြန်ကြားတာများရှိပါလားညော
။ဟုတ်ကဲ့တစုံတရားဒါနဲ့ပတ်သက်ပြီးတော့တရားဝင်ကျွန်တော်တို့ခေါ်ယူရင်းဆွေးနွေးရင်းကြီးနိုင်ရင်းဘာမှမလုပ်သေးပါဘူးခင်ဗျ
။ကိုခင်းတော်အနေနဲ့ဒီ NLD ပါတီကနှုတ်ထွက်လိုက်ပြီးတဲ့နောက်ကိုခင်းတော်ရဲ့နိုင်ငံရေးရှေ့ခီရောဘယ်လိုစဉ်းစားထားပါလဲခင်ဗ
ျ။ဟုတ်ကဲ့အခုကကျွန်တော်နဲ့အတူတူနှုတ်ထွက်ထားတဲ့လူငယ်တွေအားလုံးကကျွန်တော်တို့ကမူလေးချထားပါတယ်။အဲဒီမူကတော့ကျွန်တော်တို့ကအဖွဲ့ချုပ်ဖွဲ့ဝင်ဖြစ်ကြရင်ထွက်လိုက်ပါမယ်လို့အဖွဲ့ချုပ်ကိုမတိုက်ခိုက်ဘူး။အဖွဲ့ချုပ်ခေါင်းဆောင်တွေကိုမတိုက်ခိုက်ဘူး။အဖွဲ့ချုပ်ခေါင်းဆောင်တွေရဲ့မှန်ကန်တဲ့ဥဆောင်မှုနဲ့အတိပ္ပယ်ပြေးဝတဲ့ဆုံးဖြတ်ချက်တွေကိုအားဖြစ်အောင်ကျွန်တော်တို့အပြင်းအနေပြီးတော့ကျွန်တော်ဝိုင်းဝန်းပံ့ပိုးသွားမယ်။နောက်တစ်ခုကတော့ကျွန်တော်တို့ဗမာပြည်ရဲ့အရေးကိန်းကိုဆောင်ရွက်တဲ့အခါမှာပြည်တွင်းကနေဆောင်ရွက်တာအတိပ္ပယ်အရှိဆုံးဖြစ်တဲ့အတွက်ကျွန်တော်တို့လက်ရှိထွက်ထားတဲ့လူငယ်တွေအားလုံးကဒီပေါ့မတခွာဘူးဒီလိုမှပဲဆက်လက်ပြီးတော့ကျွန်တော်ရက်ပြီးမယ်နောက်တစ်ခုကတော့ဒီအဖွဲ့စည်းနဲ့မှလည်းကျွန်တော်ထပ်မံပူးပေါင်းမှာမဟုတ်သလိုကျွန်တော်တို့ကိုယ်တိုင်နောက်ထပ်အသင်းအဖွဲ့ထပ်ဖွဲ့မှာလည်းမဟုတ်ဘူးကျွန်တော်တို့ပြည်သူအကျိုးပြုလုပ်ငန်းတွေကိုကျွန်တော်တို့လုပ်နိုင်တဲ့ဘောင်အတွင်းရနေပြီးတော့ကျွန်တော်လုပ်သွားမယ်တစ်ချိန်တည်းမှာပဲ NLD ကိုလည်းတက်နိုင်တယ်ကျွန်တော်တို့ပံ့ပိုးဆောင်ရွက်သွားမယ်ခင်ဗျအဲ့လိုတော့ကျွန်တော်မူချထားပါတယ်
အဲ့ဆိုညှိနှိုင်းလို့ပြည်လည်းမှုရတဲ့ဒီနေ့မှပြန်လဲဝင်ရောက်လာနိုင်မယ်လားတော့ရှိပါလား NLD ကို
ဟုတ်ကဲ့အဓိကကတော့ကျွန်တော်လူငယ်တွေရဲ့ဆန္ဒပေါ့နော်လူငယ်တွေရဲ့လူလာချက်ပြောပါမယ်။နောက်ကျွန်တော်ကတော့အခုချိန်မှာဗာဆုံးဖြတ်ထားလဲဆိုလို့ရှိရင်ရှေ့လျှောက်ပြီးတော့အကယ်၍များ NLD နဲ့ပူးပေါင်းဆောင်ရွက်ခွင့်ပြန်လဲပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းဖြစ်လာမယ်ဆိုလို့ရှိရင်လေလူငယ်နဲ့ပတ်သက်တဲ့ကိစ္စအားလုံးကတော့လူငယ်တွေရဲ့သဘောဆန္ဒအတိုင်းပဲကျွန်တော်ဆောင်ရွက်သွားပါမယ်။လူငယ်တွေနဲ့ညှိနှိုင်းပြီးတော့မှလူငယ်တွေလူလာတဲ့ပုံစံအတိုင်းပဲသွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျ
။ကုခင်တော့ကျွန်တော်နောက်မြင်ရတာကကုခင်ထွန်းတို့အနေနဲ့လူငယ်တွေလက်မှတ်ထိုးတဲ့အထက်မှာစည်ရင်ပူပြတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းကြားရတယ်။အဲ့ဒါကဘယ်လိုဖြစ်တာလဲခင်ဗျ။
အဲ့တော့ပြောတဲ့လူတာဝန်ယူရပါလိမ့်မယ်ခင်ဗျကျွန်တော်တို့ကတော့ဘိုလ်လုံးမှုဆောင်အဖွဲ့ဝင်တဦးချင်းစီကိုစီးရင်ပို့ထားပြီးဖြစ်ပါတယ်ဒါကျွန်တော်လုပ်ခဲ့တဲ့အပိုင်းမှာဒီဟာကိုတခြားလူကနေပြီးတော့စီးရင်ပို့တယ်ပါညာပြောလာမယ်ဆိုလို့ရှိရင်လည်းအဲ့ဒီပုံကောကိုပြောတဲ့စကားကိုကိုတာဝန်ယူနိုင်ဖို့ပဲလိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ဘာသဘောထားမှပြောဖို့မရှိပါဘူးခင
်ဗျစီဆိုရာရွေးကောက်ပွဲလုပ်မယ်ဆိုတာတွေပြောနေတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့1990ရွေးကောက်ပွဲမှတပါဘာမှလက်မခံနိုင်ဘူးဆိုပြီးတော့ပြောနေပါတယ်ဆိုတော့ဒီအချိန်မှာဒီထက်ပိုပြီးတော့တိတိကျကျဘယ်လိုများလမ်းစဉ်ချမှတ်လာမလဲဆိုတာလည်းအများကြီးစိတ်ဆောနေကြပါတယ်။ဒီဟာနဲ့ပတ်သက်လို့ကိုခင်ထွန်းတို့လူငယ်တွေအနေနဲ့ဘယ်လိုအမြင်ရှိပါလဲခင်ဗျာ
။ဒါကတော့အဖွဲ့ချုပ်ရဲ့အရေးကြီးတဲ့ policy အဖြစ်တဲ့အတွက်ကျွန်တော်တို့ကအဖွဲ့ချုပ်ရဲ့ policy အတိုင်းပဲကျွန်တော်တို့သွားမှာပါ။လောလောဆယ်မှာတော့အဖွဲ့ချုပ်ကနေပြီးတော့စက်တင်ဘာလ22ရက်နေ့ကထုတ်ထားတဲ့အထူးကြေညာချက်အမှတ် 18/3/98 မှာနားပါဆိုရစီမှာအကြံပြုချက်၃ခုတင်ထားပါတယ်။အဲ့ဒါကတော့90ခုနှစ်ရွေးကောက်ပွဲမှာနိုင်ငံတကာကိုယ်စားလှယ်တွေကိုရုပ်တို့တော့ခေါ်ယူပြီးဟုတ်ရဲ့နောက်တစ်ခုကတော့အနိုင်ရတဲ့ပါတီကိုယ်စားလှယ်တွေရဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့နောက်တိုင်းရင်းသားကိုယ်စားလှယ်တွေရဲ့အပြစ်ခတ်ရဲ့စေးကိုယ်စားလှယ်တွေရဲ့တမရကိုယ်စားလှယ်တွေရဲ့နောက်ပြီးတော့ဒီဖွဲ့စည်းအုပ်ချုပ်အခြေခံဆိုင်ရာကျွမ်းကျင်သူတွေရဲ့ဒါကိုသူပေါင်းပြီးတော့ပြည်နယ်သုံးသပ်ရေးကော်မတီတစ်ခုဖွဲ့ပေးဖို့ရဲ့ဒီကော်မတီကနေပြီးတော့6လအတွင်းဒါကိုသုံးသပ်ဖို့ဆိုတာတင်ပြထားပါတယ်အဲ့ဒီအပေါ်မှာကျွန်တော်စဉ်းစားတော့မှာဖြစ်ပါတယ်ခင်ဗျ
ဒီနေရာမှာကုခင်ထွန်းရဲ့ပြောကြားချက်တွေကိုကြည့်မယ်ဆိုရင်သူတို့ဟာ NLD အဖွဲ့ချုပ်နဲ့နိုင်ငံရေးအယူဆကွဲလွဲမှုတစုံတရာမရှိဘူးဆိုတာပေါ်လွင်နေပါတယ်။ပါတီတွင်းလုံခြုံရေးလှုပ်ခန့်တွေအပေါ်မကျေနပ်မှုတွေကြောင့်နှုတ်ထွက်ခြင်းသာဖြစ်တယ်လို့ဆိုပါတယ်။သောရရှိများခင်ဗျာမြန်မာနိုင်ငံသမိုင်းမှာနိုင်ငံရေးပါတီတွေကွဲလွဲခဲ့ကြတိုင်းလဲမူဝါဒသဘောတရားတဲ့ဘာမဟုတ်တဲ့ကိုရီးကိုရာတို့လုံခြုံရေးလှုပ်ခန့်တို့အပေါ်အခြေပြုပြီးကွဲလွဲခဲ့ကြတာကြီးပဲဖြစ်ပါတယ်။အဲဒီလိုကွဲလွဲမှုတွေဖြစ်ခဲ့တိုင်းလဲတိုင်းပြည်သားနင်နာခဲ့ရတာဖြစ်တယ်ဆိုတော့တော့ပြန်ပြောင်းစဉ်းစားသင့်တယ်လို့ထင်မိပါကြောင်းပြောကြရင် Goodbye အစီအစဉ်ကိုဒီမာရင်ဒီကုန်းချလိုက်ပါစေခင်ဗျာ။ Peace to you.